စစ်တပ်အာဏာသိမ်းမှုနဲ့အတူမြန်မာနိုင်ငံဖြိုပြဲဖြစ်ခဲ့ရတာအခုလဖေဖော်ဝါရီတရက်မှလေးနှစ်ပြည့်ခဲ့ပါပြီ။အခုလိုလေးနှစ်ပြည့်လာချိန်မှာတော့စစ်ကောင်စီဟာနိုင်ငံတော်ဝန်မှာမြို့ပေါင်း95မြို့ကိုလက်လွတ်ဆုံးရှုံးထားရပါတယ်။အဲ့ဒီမြို့တွေဟာကြော်လန့်ရင်အင်အားစုတွေရဲ့အလုံးစုံသိမ်းပိုက်ထိန်းချုပ်မှုအောက်မှာရှိနေတာပါ။တော်လိုင်းရင်အင်အားစုတွေဟာညီနောင်မဟာမိတ်တုံးဘွယ်ရဲ့တဆန်တဆခွန်စစ်စင်ရေးကာလနောက်ပိုင်းမှာနယ်မြေသိမ်းပိုက်နိုင်မှုပုံများခဲ့ပါတယ်။သိမ်းပိုက်ထိန်းချုပ်ထားတဲ့မြို့တွေထဲမှာခရိုင်စစ်အုပ်ချုပ်ရေးရုံးဆိုင်ရာမြို့18မြို့၊မြို့နယ်စစ်အုပ်ချုပ်ရေးရုံးဆိုင်ရာမြို့33မြို့နဲ့မြို့အစစ်အုပ်ချုပ်ရေးရုံးဆိုင်ရာမြို့45မြို့ရှိတယ်လို့ BNI မြန်မာ Face Monitor ရဲ့ပြီးခဲ့တဲ့ရက်ပိုင်းထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။2021ခုနှစ်ဇူလိုင်လမှာချင်းပြည်နယ်ကမကွီးအိမ်နူးမျိုးကို CDF မင်းတပ်ကပွဲဥထွက်သိမ်းပိုက်နိုင်ခဲ့ပြီးနောက်ပိုင်းတော်လိုင်းရင်အင်အားစုတွေဟာနယ်မြေစိုးမိုးမှုတစတစရလာတာဖြစ်ပါတယ်။ဒီလနေ့အတွင်းနယ်မြေတွေဆွန့်လွတ်ရတာဟာစစ်ကောင်စီအတွက်အခြားတဲ့အထူးခံရသူလို့ဖြစ်သွားတယ်လို့ပြောလာသူက CDF စစ်သားတအူးဖြစ်သူဗိုလ်ကြီးလင်းထအောင်မှာ
အခုကျွန်တော်တို့ဒီ95မြို့လက်လွတ်ရတာစစ်ကောင်စီအတွက်အရှက်ရတဲ့ကိစ္စတစ်ခုပါ။နေမြေအများစုဆွန့်လွတ်ရတယ်ပြီးတော့တိုင်းစစ်ဌာနချုပ်တွေကြာဆုံးတယ်ပြီးတော့တိုင်းဌာနချုပ်တွေပျက်စီးတယ်ဆုံးရှုံးတယ်နောက်ပြီးလူတောင်းနဲ့ချီပြီးတော့ပျက်စီးဆုံးရှုံးတယ်ဆိုတော့စစ်တပ်အတွက်ဒီ၄နှစ်တာကာလတည်းမှာအရှက်ရတဲ့ကိစ္စတွေအများကြီးကိုဖြစ်သွားတဲ့ဟိုဖြစ်ရက်တွေကိုဟိုတွေ့ရမှာပါ။သူတို့တက်တစ်ခုလုံးကိုထင်သာမြင်သာရှိပြီးတော့တက်ရောက်မှုရှိတာသူတို့စစ်တပ်ရဲ့စိတ်ဓာတ်ပိုင်းနဲ့စီးရေးဆွမ်းရည်ပိုင်းကိုကျွန်တော်တို့ဆုံးဖို့ဟာဆိုးဆိုးဝါးဝါထိခိုက်ဝါးလာကိုကျွန်တော်တို့ဟိုတွေ့လိုက်ရတာဗောနော်ဥပမာဒီစစ်မတိုက်လို့တဲ့စစ်သားတွေကျွန်တော်တို့တွေ့ရတယ်လာတိုက်ခံရပြီဆိုတာနဲ့လက်နက်ချအညံ့ခံမဲ့ထွက်ပြေးမယ်ဆိုတဲ့စစ်သားတွေကိုကျွန်တော်တို့အများကြီးတွေ့ရတယ်ဒါကြောင့်မလို့အဓိကဘာတွေကိုထိခိုက်မလဲဆိုရင်တော့သူတို့ရဲ့စီးရေးဆွမ်းရည်ပိုင်းနောက်ပြီးတော့ဒီစိတ်တက်ပိုင်းပေါ့နော်အဓိကစိတ်တက်ပိုင်းကိုတော့အများကြီးတက်ရောက်မှုရှိတယ်နောက်ပြီးတော့အထက်အောက်မယုံကြည်မှုဆိုတဲ့ပုံစံမျိုးတွေကိုကျွန်တော်တို့ပို့ပို့ပြီးတော့တွေ့လာရတယ်လို့ပြောရမှာပေါ့နော
်စစ်ကောင်စီဟာနေပြီးတော့ရန်ကုန်မန္တလေးမုံရွာမြစ်ကြီးနာစစ်တွေနဲ့လွိုက်ကောစတဲ့အရေးပါတဲ့မြို့ကြီးတွေကိုဆက်ထိတ်ထုတ်ထားနိုင်ပေမယ့်လက်ရှိတော်လိုင်းအင်အားစုတွေတိမ့်ပိုက်ထားတဲ့မြို့တွေဟာလည်းစစ်ရေးနိုင်ငံရေးစီးပွားရေးအရာအရေးပါတဲ့အခြေအနေမှာရှိနေပါတယ်တော်လိုက်ရေးအင်အားစုတွေကမြန်မာတနိုင်ငံလုံးမှာရှိတဲ့နယ်စပ်ကုန်သွယ်ရေးစခန်း18ခုထဲက9ခုကိုလည်းထိန်းချုပ်ထားနိုင်ပါတယ်။အဲ့ဒီကုန်သွယ်ရေးစခန်းတွေဟာတရုတ်၊အိန္ဒိယ၊ချိုင်းနဲ့ဘင်္ဂလားဒေ့ရှ်စတဲ့အိမ်နီးချင်းနိုင်ငံတွေနဲ့မြန်မာနိုင်ငံသားအရေးပါတဲ့ကုန်သွယ်ရေးစခန်းတွေဖြစ်ပါတယ်။တော်လိုက်ရေးအင်အားစုတွေအခုလိုနယ်မြေထိန်းချုပ်နိုင်တာဟာစူးစီးမှုအကောင်းလာတာကြောင့်ဖြစ်တယ်လို့ NUG ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဦးမောင်မောင်ဆွေကပြောပါတယ်
။ဆိုတော့ဒီလိုနယ်မြေတွေကိုသိမ်းပိုက်နိုင်ရခြင်းကအဲ့ရအဓိကအကြောင်းရင်းကလည်းကျွန်တော်တို့ပြည်သူ့ကာကွယ်ရေးတပ်မတော်ရဲဘော်တွေနဲ့တော်လိုက်ရေးအင်အားစုတွေရဲ့တိုက်ရိုက်ခိုက်ရင်တိုးတက်လာတာတွေပြည်သူလူထုစီရင်မှုတိုးတက်လာတာတွေပြီးတော့လက်နက်နဲ့လူသူအင်အားအရင်အမြင့်တွေတို့တက်လာရတာကြောင့်လို့လဲပြောကြမှာပြီးတော့တခါဒီလိုနယ်မြေတွေကိုတိုက်ပိုက်တဲ့နယ်မြေတွေကိုထိန်းချုပ်နိုင်ခြင်းကလည်းအရေးကြီးပါတယ်အဲ့လိုထိန်းချုပ်နိုင်မှုသူ့အတွက်ဆိုရင်လည်းအကြောင်းရင်းများစွာရှိတာပေါ့ပထမတစ်ချက်အနေနဲ့ပြောမယ်ဆိုရင်ကျွန်တော်တို့တော်လိုင်းအင်အားစုတွေဂျားထဲမှာကိုစီလုံးမှုတိုးတက်လာတာနေပြူဟာပိုင်းဆိုင်ရာတိုးတက်လာတာပြီးတော့အဓိကအကြောင်းရင်းကတော့ပြည်သူလူထုရဲ့ထောက်ခံမှုပါဒီလိုမထောက်ခံရင်ဘယ်သူမှရည်တည်နိုင်မှာမဟုတ်ဘူးကျွန်တော်ဒီမျိုးတော်လိုင်းရင်ရလဲပြည်သူလူထုထောက်ခံမှုကြောင့်ဒါအောင်မြင်နေတာဖြစ်ပါတယ်တစ်ဖက်မှာတော့အကြမ်းဖက်စစ်တပ်ရဲ့အတွင်းမှာအချင်းချင်းဖြုတ်ထုတ်တန်လန်းနေတာတက်ပြိုကွဲနေတာကြောင့်လဲဒီလိုနယ်မြေထိန်းချုပ်နိုင်ရခြင်းရဲ့အကြောင်းရင်းတစ်ချက်ဖြစ်တယ်ဆိုတာကိုလည်းပြောချင်ပါတယ
်တစ်ဖက်မှာလည်းစစ်ကောင်စီဟာကြော်လဲရေးအင်အားစုတွေစီလက်လွတ်ဆုံးရှုံးခဲ့ရတဲ့နယ်မြေတွေကိုပြန်ထိန်းချုပ်နိုင်ဖို့ညီမျိုးစုံနဲ့ကြိုးစားနေပါတယ်အထူးသဖြင့်စီးရေးအရာအချက်ချကြမှုစီးပွားရေးအရာအရေးပါမှုနဲ့အဲ့ဒီဒေတာမှာရှိတဲ့တော်လိုက်ရေးချက်တွေရဲ့အင်အားစတဲ့အချက်လက်တွေပေါ်မူတည်ပြီးပြန်သိမ့်ပိုက်နိုင်ဖို့လှုံ့ဆော်နေတာပါတော်လိုက်ရေးအင်အားစုတွေသိမ့်ပိုက်နိုင်ခဲ့တဲ့ကောလင်း၊ဂနီ၊စီဆိုင်စတဲ့မြို့တွေကိုစစ်ကောင်စီကပြန်လည်ထိန်းချုပ်ခဲ့တဲ့ဖြစ်စဉ်တွေလည်းရှိပါတယ်ကယင်းဒီတော်လိုင်းအင်အားစုတွေတေလေးလုံးစစ်စင်ရေးဖော်ဆောင်ပြီးထိ ंछ ုံနိုင်ခဲ့တဲ့ကရားပြည်တဲ့မြို့ရလွိုက်ကော်ကိုလည်းစစ်ကောင်စီစစ်ကြောင်းထိုးပြီးပြန်လဲထိ ंछ ုံနိုင်ခဲ့ပါတယ် တော်လည်းအင်အားစုတွေနဲ့စစ်ကောင်စီတို့အကြားနေမြေထိန်ချုပ်နိုင်မှုဒီလိုအပြန်အလှန်စူးစမ်းနေတာတွေကတိုက်ပွဲမဖြစ်သေးတဲ့ဒေသတွေမှာစစ်ဘောင်ပိုကျလာနိုင်တယ်လို့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPSD ဥဆောင်အဖွဲ့ဝင်ဘိုးမူကြီးခွန်ဥက္ကာကဆိုပါတယ်
ဒီ2023-24မှာစစ်ဘောင်ကျယ်ပြီးသားနေရာတွေရှိပါတာမြောက်ပိုင်းရှိတယ်ရခိုင်ရှိတယ်အဲစစ်ဘောင်ကျယ်ပြီးသားနေရာတွေကတော့ထပ်ကျယ်ဖို့တော့မရှိတော့limit ဖြစ်သွားတယ်အကန့်အသတ်ဖြစ်သွားတယ်အဲစစ်ပေါင်လုံးဝမကျေသေးတဲ့စစ်ပေါင်ချဲ့ဖို့ကြိုးစားနေတဲ့ဒေသတွေပေါ့အမှအလဲပိုင်းဒေသတွေလို့မှတော့စစ်ပေါင်ထကျဲလာတာတနိုင်ငံလုံးရခိုင်နှုန်းနဲ့တွက်ရင်တော့တနိုင်ငံလုံးစစ်ပေါင်ကျဲမယ်ဆိုတော့မဖြစ်နိုင်ဘူးလက်ပန်းကျနေတဲ့အခုစစ်ပေါင်ချဲ့ပြီးသားဒေသတွေမှာတော့စစ်ပေါင်ပြန်ပြီးတော့ကျုံသွားနိုင်တယ်နိုင်ငံရေးပေါင်ပြန်ပြီးတော့ကျဲလာနိုင်တယ်သို့တော့နိုင်ငံရေးပေါင်စစ်ပေါင်လုံးဝမကျဲပြန့်သေးတဲ့နေရာမှာတော့စစ်ပေါင်ပိုကျဲလာနိုင်တယ
် BNI မြန်မာ Peace Monitor ရဲ့အချက်အလက်တွေအရစစ်တပ်အာဏာသိမ်းချိန်ကစပြီးပြီးခဲ့တဲ့နှစ်ဒီဇင်ဘာလကုန်အထိနိုင်ငံတော်ဝန်စစ်တပ်လေကြောင်းတိုက်ခိုက်မှု1900ကျော်ရှိခဲ့ပါတယ်အဲ့ဒီတိုက်ခိုက်မှုတွေရဲ့48ရာခိုင်နှုန်းကအယက်သားပြည်သူတွေပေါ်ပြစ်မှတ်ချတိုက်ခိုက်ခဲ့တာပါမြို့သိမ်းပြည်စင်တွေရဲ့နောက်ဆက်တွဲအနေနဲ့စစ်ကောင်စီဟာသူတို့လက်လွတ်လိုက်ရတဲ့နေမြေတွေကိုပြန်ထိန်းချုပ်နိုင်ဖို့အယက်သားပြည်သူတွေကိုပြစ်မှတ်ချတိုက်ခိုက်တာမြို့ရွာတွေကိုမီးရှို့ဖျက်ဆီးတာနဲ့လေကြောင်းကတဆင့်ပုံကျဲတိုက်ခိုက်တာတွေကိုအများဆုံးလုပ်လေရှိပါတယ်အဲ့ဒီတိုက်ပွဲတွေနဲ့မြို့သိမ်းဖြစ်စဉ်တွေအတွင်းမှာစစ်ကောင်စီဟာလေကြောင်းတိုက်ခိုက်မှု1054ကြိမ်ပြုလုပ်ခဲ့ပြီးအယက်သားပြည်သူ1000ကျော်သေဆုံးခဲ့ရပါတယ်။စစ်တပ်ရဲ့မီးရှို့ဖျက်ဆီးမှုကြောင့်အယက်သားပြည်သူတွေရဲ့နေအိမ်ပေါင်း300ကျော်ပျက်စီးခဲ့ရတယ်လို့လည်း Data for မြန်မာကပြီးခဲ့တဲ့နှစ်ဒီဇင်ဘာလမှာထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံတော်ဝန်ကျော်လိုင်းရင်အားစုတွေနဲ့စစ်ကောင်စီအကြတိုက်ပွဲတွေကြောင့်နေရွှန့်ခွာရတဲ့ပြည်သူအရေအတွက်ဟာလည်း 3.5 သန်းကျော်ရှိလာပါပြီ။စစ်ကောင်စီကသူတို့လက်လွတ်လိုက်ရတဲ့နေမြေတွေကအယက်သားပြည်သူတွေကိုပြစ်မှတ်ချတိုက်ခိုက်နေတာကြောင့်စိုးရိမ်နေရတယ်လို့မြင်းချန်ဒေတာစစ်ဆောင်ပြည်သူတို့ကပြောပါတယ်
။ဒီဘက်တီကတော့အဲ့ကောင်တွေကတော့ခုတလို့တော်တော်လေးကိုတောင်းကြလာတာဗျ။ဒီဘက်တီမှာတအားကိုဆိုးတယ်ဒီဘက်မှာသားနဲ့ရိတ်ခါတော့ခုကျွန်တော်တို့ရွာဆိုရင်တောက်ရည်ဆိုတအားကိုခက်ခဲဖြစ်တာ။ကျွန်တော်တို့ရွာမီးရှို့သွားတော့ဆိုရေတွင်းတွေချို့သွားတယ်ဗျ။ရေတွင်းတွေ30ကျော်လောက်ချို့သွား။အဲတအားကိုခက်ခဲဖြစ်တာရေကြီးကခက်ခဲဖြစ်လိုက်ကအလုတ်ကင်တွေကဆိုလို့ရှိရင်ဘယ်လိုပြောမလို့ဒီကောင်းလေးနဲ့နှီးတဲ့နေရာတွေအကုန်လုံးဆိုလို့ရှိရင်ယာကင်းတွေဆိုရင်အကုန်လှက်ပြက်ထားတော့တင်းပြက်ဘာမှမတုံ့ပြေတော့တောင်သူတွေဆိုလည်းဘာမှလုံမရအောင်အခုဆိုလို့ရှိရင်ရွာပြည်သူတွေဆိုလို့ရှိရင်တော်တော်များများအကုန်ဒီဘက်မနေကြဘူးအကုန်ထွက်ပြေးနေကြတာအာဆိုးရိမ်လာရတော့မရှိပဲလားဗျာကြောက်လန့်နေတာအဲသူတို့မဆိုလို့ရှိရင်တဖွဲ့တည်းမပေါင်းဘူးဗျာကျွန်တော်တို့ဒီမော်ရမန်းလေးအဲကောင်းနဲ့ကျွန်တော်တို့ဒီမြေမြေကြားထဲကိုခွေးကြိတ်ကခဏတော့ရှိတာလေခွေးကြိတ်တွေ၃ကြိတ်လောက်လှုပ်လာပြီဆိုရင်အဲရွာရွာသားတွေကအကုန်လန့်ပြန်နေကြပြီအဲအကုန်ထုတ်ဖို့ရခြင်းသူတို့အဲ၃ဖွဲလောက်ပေါင်းမိပြီဆိုရင်အဲဆော်တော့တာပဲအပြောင်းကြီးတွေနဲ့တဲပြီးတုံးုံနဲ့ထုတ်တော့အဲ့လိုဆိုတော့ကြရွာထဲကပြည်သူတွေအကုန်ထွက်ပြေးကြတာပါဗျာအကြောက်တယ်သူတို့လှုပ်ပြီဆိုရင်ပြည်သူတွေကလန့်ပြန်နေကြပြီ
ကျော်လိုင်းရင်အားစုတွေတိတ်ပိုက်ထားတဲ့မြို့တွေမှာအုတ်ချုပ်ရည်နဲ့တရားဥပဒေစိုးမိုးရေးအပါအဝင်ပြည်သူဝန်ဆောင်မှုလုပ်ငန်းတွေကိုအရှိန်ဟုန်မြင့်လှုပ်ဆောင်တာတွေလည်းရှိနေပါတယ်။တပြိုင်နက်တည်းမှာပဲသူတို့ဒေသတွေမှာရှိတဲ့စစ်ကောင်စီတပ်တွေလုံးဝကင်းစင်သွားအောင်စီးအေးရဖိအားပေးလှုပ်ရှားမှုတွေလည်းရှိတာပါ။ဒါကြောင့်ပြီးခဲ့တဲ့တစ်နှစ်ကြာအတွင်းတိုက်ပွဲ2000ကျော်ဖြစ်ပွားခဲ့တယ်လို့ BNI မြန်မာ Peace Monitor ရဲ့အချက်လက်တွေအရသိရပါတယ်။ISB မြန်မာကစုဆောင်းထားတဲ့အချက်လက်တွေမှာလည်းမြန်မာတိုင်းနိုင်ငံလုံးမြို့နယ်330ကျော်မှာ80ရာခိုင်နှုန်းကျော်ကကြိုက်ပွဲတွေဖြစ်နေတာပါအကျိုးဆက်အနေနဲ့ပြည်သူတွေဟာလုံခြုံရေးပြဿနာလူသားချင်းစာနာမှုအကူအညီမရတာနဲ့ပြည်သူဝန်ဆောင်မှုဆိုင်ရာလုပ်ငန်းတွေရပ်တန့်ရတဲ့အခက်အခဲတွေကိုရင်ဆိုင်နေကြရပါတယ်နိုင်ငံရေးလိလာတုံတက်သူဒေါက်တာဆိုင်းကြည်စင်ဆိုကတော့ကျော်လိုင်းရင်အင်အားစုတွေအနေနဲ့သူတို့ထိတ်ထုတ်ထားတဲ့နေမြေကပြည်သူတွေကိုကာကွယ်နိုင်ဖို့စနစ်ကျတဲ့ပြင်ဆင်မှုတွေလုပ်ထားဖို့လိုပြီးလို့အကြံပြုပါတယ်
သူတို့လက်လွတ်ဆုံးရှုံးလိုက်ရတဲ့နေရာဒေသတွေမှာလူတွေအဲ့လိုအေးအေးချမ်းချမ်းနေလို့ မရပဲနဲ့အနေနဲ့အကြောက်တရားနဲ့ဖြစ်နေအောင်လုပ်တဲ့ရည်ရွယ်ချက်တွေနဲ့ကျွန်တော်တို့လုပ်နေကြတဲ့ဟာတွေရှိတယ်ဆိုတော့အဲ့လိုလုပ်နေကြတဲ့အချိန်မှာကျွန်တော်တို့ဒီဟာကိုကာကွယ်တိုင်ဖို့ဆိုရင်အပီတီဆိုင်ရာနဲ့ကျွန်တော်တို့တိတ်ချပူပေါင်းမှုလိုတဲ့ဒီကိစ္စတွေပေါ့နော်ဒီဟာတွေကိုကျွန်တော်တို့အဖက်ဖက်ကနေဒီလေရင်စီပဲဖြစ်ဖြစ်တခြားဟာကတ်တက်တဲ့ဟာတွေကျွန်တော်တို့လုပ်အခုလက်ရှိလုပ်နေတဲ့ဟာတွေပေါ့နော်အဲ့ဒီဟာတွေကိုကျွန်တော်ဒီထက်ပိုပြီးတော့ထိထိရရအောင်လုပ်ဖို့လိုတယ်ဒါကတော့ကာကွယ်ရေးပေါ့နောက်တစ်ခုခါကျတော့ကျွန်တော်တို့ဒေသတွေမှာရှိနေတဲ့လူတွေအနေနဲ့တကယ်လေကြောင်းရံအန်တီဖြစ်လာတဲ့အနေအထားမျိုးမှာကျွန်တော်တို့ဘယ်လိုမျိုးကြိုတင်တရင်ပေးမှုဆက်နေကျွန်တော်တို့ဘယ်လိုမျိုးဖြန့်ချက်ပြီးတော့လုပ်မလဲပြီးရလာတဲ့တရင်ချက်လက်တွေနဲ့ကျွန်တော်တို့ဒီ data တွေမှာလုံခြုံအောင်လို့ကျွန်တော်တို့ဘယ်လိုအနေအထားမျိုးတွေလုပ်မလဲဆိုတဲ့ဟာတွေကျွန်တော်တို့အခုလက်ရှိလုပ်နေတဲ့ဟာထက်ပိုပြီးတော့ထိရောက်တဲ့စီမံမှုမျိုးတွေကျွန်တော်တို့လုပ်နေတယ်အဲ့တော့အထူးသဖြင့်ကျွန်တော်တို့ early warnings ဘယ်လိုတည်ဆောက်မလဲပြီးတော့အဲ့လိုမျိုးတကယ် risk ရှိလာတဲ့အချိန်တကယ်ဖြစ်လာတော့မယ့်အချိန်မျိုးမှာကျွန်တော်တို့ရှောင်နာတိန်းနာတွေကိုကျွန်တော်တို့ဘယ်လိုလုပ်မလဲအဲ့ဒါတွေကျွန်တော်တိတိကျကျတိတိကျကျလုပ်ကြဖို့လိုတယ်
စစ်တပ်ကအာဏာသိမ်းတာလင်းနှစ်ပြည့်ချိန်မှာတော့ကြော်လိုင်းအင်အားစုတွေကတိုက်ပိုက်ထားတဲ့နေမျိုးတွေကိုရေရှည်ထိန်းချုပ်နိုင်ဖို့စ조사နေကြပါတယ်။စစ်ကောင်စီကလည်းလက်လွတ်လိုက်ရတဲ့နေမျိုးတွေကိုပြန်ထိန်းချုပ်နိုင်ဖို့ကြိုးပမ်းနေချိန်မှာပြည်သူတွေအတွက်တော့နှစ်ဖက်ကြားပို့ပြီးခုကိုရမဲမဲနှစ်တနှစ်ဖြစ်လာမှာကိုစိုးရိမ်နေကြတာပါ။ဒီသတင်းဆောင်မကိုတန်လွင်ခက်ခပေးပို့ထားတာဖြစ်ပါတယ်။